မြန်မာစစ်စိုးရရဲ့လာမယ့်မေလမှာလူမှုဆန္ဒခံယူပွဲကျင်းပမှုနဲ့2010ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပမှုအစီအစဉ်ဟာပြည့်စုံမှုမရှိဘူးလို့အင်ဂျီတော်ကပြောကြားသွားပါတယ်။သူတို့ရဲ့အစီအစဉ်ကပွင့်လင်းမှုလည်းမရှိသလိုတရားမျှတမှုလည်းမရှိဘူးလို့သမ္မတဘုရှ်အစိုးရအဖွဲ့ကပြောတာပါ။ VOA သတင်းတောက်ပေါ်လာဝက်ဆန်ကဒီအကြောင်းသတင်းပေးပို့ထားပါတယ်။မြန်မာစစ်စိုးရကရွေးကောက်ပွဲအစီအစဉ်ကိုအခုပြောင်းလဲအစီအစဉ်တော်မှာထောက်ပြစရာတွေရှိနေတယ်လို့အင်ဂျီတော်ရဲ့ပြောခွင့်ရအမျိုးသမီးဒေနာပရီနိုကပြောသွားပါတယ်။
The problem is not with the setting of a date for elections, but with the non-transparent and exclusive processes.
ရွေးကောက်ပွဲဘယ်တော့ကျင်းပမယ်ဆိုပြီးရရွေးချယ်တာကပြဿနာမဟုတ်ပါဘူး။ပြဿနာကစစ်အစိုးရရဲ့လူရက်ကထင်သာမြင်သာရှိမနေဘူး။ပြီးတော့ဒီကိစ္စကိုသူတို့ဖာသူတို့ဆုံးဖြတ်ပြီးကြေညာလိုက်တာပါ။အ
ိမ်မျိုးတော်ရဲ့ပြောခွင့်ရအမျိုးသမီးဒီနာပရီနိုပြောသွားတာပါ။သူကပဲဆက်ပြီးတော့စစ်အစိုးရခေါင်းဆောင်တွေဟာအတိုက်ခံခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေနဲ့လုံးဝမတိုင်ပင်ပဲဖွဲ့စည်းပုံအခြေခံဥပဒေတွေကိုသူတို့ဖာသူတို့တကပိတ်ဆွေးနွေးပြီးတော့ရေးဆွဲကြတာလို့ Miss Perino ကပဲပြောပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းမှာပါဝင်တဲ့အကြောင်းအရာတွေကိုလည်းလူမှုကိုပေးတည်တာမဟုတ်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းမှာပါရှိတဲ့အချက်တွေဟာပြဿနာရှိတယ်လို့သိရကြောင်းလည်း Miss Perino ကပြောပါတယ်
။ Proposed Constitution reportedly has many non-democratic features. For example,Aung San Suu Kyi would be banned from running for office because of her marriage to a foreigner.
အခုဆိုပြထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းမှာဒီမိုကရေစီနည်းလမ်းမကျတဲ့အကြောင်းအရာတွေအများကြီးပါဝင်ပါတယ်။ဥပမာဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံသားနဲ့လက်ထပ်မိလို့သူ့ကိုနိုင်ငံကောင်းဆောင်နေရာကိုအယွေးခံခွင့်မပြုဘူးဆိုတာမျိုးပါပဲ
။မြန်မာနိုင်ငံမှာအစိုးရအဖွဲ့အစည်းရွေးချယ်တဲ့နေရာမှာတိဆောက်ပုံဖွဲ့စည်းပုံတွေနဲ့ပတ်သက်ပြီးတော့လူမှုကိုလည်းမျက်မျက်တတပါဝင်ပြောဆိုခွင့်ပေးထားတဲ့လွတ်လပ်ပွင့်လင်းပြီးတော့ဗက်ပေါင်းစုံပါဝင်တဲ့နည်းလမ်းနဲ့လှုပ်ခိုင်းဖို့ကုလသမဂ္ဂကမနစ်ကအော်တိုဘာမှာတောင်းဆိုထားတာကိုမြမအစိုးရကလိုက်နာရမယ်လို့မစ်ပယ်ရီနိုကပြောပါတယ်။မြမစစ်အစိုးရဟာရွေးကောက်ပွဲအစီအစဉ်ကိုစနေနေ့ကကျင်းပခဲ့တာပါ။မြမနိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာကငြင်းငြင်းငြင်းဆန္ဒပြတဲ့လူတွေကိုစစ်အစိုးရကပြင်းပြင်းထန်ထန်နှိမ်နင်းခဲ့ပြီးနောက်ပိုင်းနိုင်ငံမှာပြုတ်ရင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့နိုင်ငံတကာကဖိအားပေးနေတာကိုတတအောင်လို့ဖို့ဆိုပြီးတော့စေဆိုးရကအခုလိုအကွက်စင်တာဖြစ်နိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကသတိပေးကြပါတယ်။စေဆိုးရဟာအနည်းရတစုံတရာမပြုတဲ့နိုင်ငံရေးလှုပ်ရှားသူတွေကိုဆက်ပြီးတော့ဖမ်းဆီးစေထောက်နှံအပြစ်ပေးနေစေပဲလို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ရှောင်းမက်ကောမက်ကလည်းသတင်းတောက်တွေကိုပြောကြပါတယ်။မြန်မာနိုင်ငံမှာကအလုံးကအကြောက်တရားနဲ့နေထိုင်နေကြရတာမို့အဲ့လိုအခြေအနေမျိုးမှာကျင်းပတဲ့ဘယ်လူမှုဆန္ဒခံယူပွဲကမှလွတ်လပ်မှုနဲ့တရားမျှတမှုမရှိနိုင်ပါဘူး။အချက်လက်တွေကလည်းယုံကြည်လောက်စရာမရှိနိုင်ပါဘူးဆိုတဲ့အချက်ကိုမစ္စတာမက်ကောမက်ကအထူးအလေးပေးပြောကြားသွားပါတယ်ရှင်။